ြန်မာနိုင်ငံမှာနှီးစွမ်းအားနဲ့တနိုင်တစ်ပိုင်လျှက်စစ်ထုတ်ယူနိုင်တယ်လို့ရေအားတွေပါအသေးစားလျှက်စစ်ထုတ်ယူနိုင်တာတွေကိုလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ကပြောပြပေးပါမှာ။ကျွန်တော
်ဒီမှာဒီနေ့ကဆိုလာဖိုတိုဗိုလ်တိတ်စနစ်တုံးယူနေရတယ်။ဖိုတိုဗိုလ်တိတ်စနစ်ဆိုတာနေရောင်ကြီးတုံးတဲ့ပန်နယ်လေးကို install လုပ်ပြီးတော့ဒါအားတုံးတာပေါ့။โซลาร์เพเนลโคราบ่ไอ้อาจารย์กูเซ็นนี่ถ่องပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာ28ဘို့လေ28ဘို့ဆိုတော့ကျွန်တော်တို့ကဒီနေထိုးမှုသုံးမယ်ဆိုလို့ရှိရှိရေအဲ့28ဘို့ကိုကျွန်တော်တို့ရန်ကုန်မှာသုံးတဲ့မီအားပေါ့เนาะ230ဘို့လို့နောက်ပြီးတော့3 phase ဆိုလို့ရှိရှိရေ400ဘို့လို့ကြောင်းမှုအတွက်ဆိုရင်နေရောင်ဆွမ်းအင်အားထွက်တာ DC ထွက်တာလေထွက်တဲ့ဒါလည်းကားတဲ့ဟိုဒီဘက် AC alternating ကားတဲ့ကိုပြန်ပြောင်းနေတယ်ဆိုရင်သူက inverter လိုပဲ inverter လိုရုံနဲ့မကဘူး inverter လည်းဈေးကြီးတယ်နောက်တစ်ခါဒီညဘက်ကိုမီးထိုးမယ်ဆိုရင်ညဘက်ကျတော့နေရောင်မရှိဘူးဒီနေရောင်မရှိတော့သူကဘာလုပ်ရလဲဆိုတော့အဲ့ဒီ inverter ကနေပြီးတော့ battery တွေထိုင်ထားရတယ်သူကအဲ့ battery တွေကိုအားသွင်းထားတာပေါ့ဒီဘက်မှာညဘက်ကျတော့အဲ့ battery တွေကနေပြန်သွင်းနေသဘောမျိုးပဲ
ဘက်ထရီနဲ့မီးထိုးမှုဆိုလာပြားကနေဓာတ်အားကိုရယူပြီးလိုအပ်ချိန်မှာသုံးဖို့တိမ့်ထားနိုင်တယ်လို့ရေတင်ဖို့နေရောင်ကနေရတဲ့ဆွမ်းအားကိုဆိုလာပန့်နဲ့ဓာတ်ရိုက်လေးသုံးနိုင်ပါတယ
်ဆိုလာပန့်နဲ့ထိုင်ပြီးဆိုလာပန့်ထိုင်လိုက်ပမာဒီမှာသုံးတဲ့ပြည့်စစ်230ဖို့ဟိုမပြောင်းနဲ့တော့ရိုးရိုးအဲ့ဒီကိုဓာတ်ရိုက်တခါလဲနေထိုးတာနဲ့အဲ့ဒီဒီပန့်ကလေတာပဲအဲ့ဒါတော်တော်အောင်မြင်တယ်ဟိုသူတို့ရေတိုင်ကြီးကြီးတွေမှာအဲ့ဒီအဲ့ဒါလဲထိုင်လိုက်ပြီးရောဒီလေလည်းမကုန်တော့ဘူးနေပူလာနဲ့ဆိုလာပန့်ကြီးကတောက်တောက်တောက်တောက်တောက်တောက်နဲ့လေတဲ့ခါကျတော့အဝီးကြီးတွင်းလေအဲ့ထုတ်ပြီးတော့တင်လိုက်တဲ့ခါကျတော့သူကနေကြီးတနားလောက်ဆိုကြီးကလုံးဝပြည့်သွား
လူရည်ထုတ်တဲ့ရန်ကုန်မြို့အတွက်မျက်စစ်တားအောက်ကိုအဓိကဖြန့်ဖြူးပေးပေမယ်ပုံမှန်မရတဲ့အခါအဆင်မပြေဖြစ်တတ်တာမို့ဆိုလာပြားတွေနဲ့တနိုင်တစ်ပိုင်းဓာတ်အားထုတ်ယူဖို့အကြံပေးပါတယ
်ရန်ကုန်ကအများအားလို့လို့ပဲမိုးရွာလွယ်လို့အများအားနေရောင်ကြီးရတာလေရန်ကုန်မြို့အကြီးတစ်ဝိုက်ပေါ့နော်ဟိုဘက်ရန်ကုန်မြို့ပြည်လူနေရာမျိုးမှာဆိုလာပန်နယ်တွေထိုင်လို့ရတယ်ဆိုလာပန်နယ်ကအနည်းငယ်စဲဒီအစိတ်လောက်တော့သူကကရန်ဒီလောက်တော့အဖေချန်ဒီရန်လောက်ဖို့အတွက်ကိုအဲ့ဒါကတော့ဒီတူစီမံကိန်းသဘောမျိုးပေါ့နော်အဲ့လိုဆိုလာပန်နယ်လေးနဲ့လောလောဆယ်ထိုင်ပြီးရင်ရေရှည်စီမံကိန်းကြတော့တစ်ဖက်ကရေရလျက်ဖြစ်ပြီးတခြားကြကြနန်းနာအားပေးဖို့ကောင်းတယ်ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ရေရလျက်ဖြစ်တဲ့မှာတနင်္ဂနွေပိုင်းလောက်ဖို့ဆိုရင်ဘလို့နေရာမျိုးကလူတွေရနိုင်ပါလဲဆရာနေရာအရင်ပြောပြပေးပါဆရာ
အဲနေရာအရင်ပြောပြပေးရမယ်ဆိုလို့ရှိရှိတောင်အသိအမြင့်ညာတဲ့ချမ်းပြည်တို့ကယားပြည်တို့တချွင်ပြည်တို့အဲ့လိုနေရာမျိုးတွေမှာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေဒီဘလောက်ရနိုင်လဲဆိုတာပေါ့မှာမူတည်ပြီးတော့ရရစက်ကစောက်တင်တာလေကျွန်တော်တို့ဒီမိုးပြင်းရေကာတာအရင်စောက်ပြီးတော့ဒီဘက်ကလောပိတာကိုရေးပြီးတယ်လေအဲ့ပေးတဲ့အချိန်လုံးကလောပိတာဆက်ကြည့်တာရေးရတာနေလို့ကျွန်တော်ကမိုးရိပ်ကြတာယူစောက်ကြတာလေစောက်ပြီးတော့အဲ့အင်းလေးကတစ်ဖက်မိုးရိပ်ကြတာမှလောင်လောင်ပြီးလောပိတာကိုထူးထူးနေခဲ့တည်တာဒီမှာဆိုရင်ရေမနိုင်ဘူးအဲ့တော့ရေနိုင်ရမယ်နောက်ပြီးတော့အလေးအမြင့်ရှိရမယ်ကြောင်ပြီးသေးတော့နောက်ရေနိုင်တော့ကသူကထုတ်တုံးထုတ်တုံးဆိုရင်ခဏလေးကုန်သွားမှလေရေရလျက်စစ်တို့ဘာလို့ကြတော့ရေစီးနေတဲ့ရေ run လုပ်နေမှာပဲဆိုတော့အဆင်ပြေတယ်ကျွန်တော်လက်ခံပြီးကြမြတာဒီတောင်မှဒီအရက်စစ်အကြီးကြီးတစ်ခုစောက်ခဲ့တယ်။ချင်းတောင်မှလည်းဒီကေဟာခါဖလန်းမှလည်းအလိုဒီအရက်စစ်ကြီးစောက်ခဲ့တယ်။မီနီဟိုက်ဒရိုလေးတွေပေါ့နော်။ဒီကေမှာဆိုလို့ရှိရှိ400ကီလိုဝတ်ဆက်နှလုံးထိုင်တယ်။နောက်တစ်ခါဒီဟာခါဖလန်းမှလည်းအလိုပဲထိုင်တယ်။ကျွန်တော်တို့လက်ကကတော့အဲ့ဒီမှာဒီအရက်စစ်ဆိုအရှိတယ်လေ။ဒီမှာဒီအရက်စစ်ကလူကြီးအများလား။အဲ့ဒါကြီးလိုက်ပြီးတော့ရစိုက်ခဲ့တာပေါ့နော်စာပေးလုပ်တယ်စာပေးလုပ်ပြီးတော့စောက်ဖို့လို့အတွက်ကိုတခါလေးကျတော့ဘတ်ဂျက်မရတာနဲ့ဟိုအဲ့ဒါတွေကကြာလို့ဒါထက်ကလူကြီးတွေကခုံမကြည့်တာနဲ့ဒါလေးမလုပ်ချက်ခဲ့တာကြီးလေအများကြီးရှိတယ်အဲ့တော့ရေအားလျက်စစ်ဌာနကတော့အဲ့ဒီဘယ်လိုနေရာမျိုးမှာစောက်တင်နေဆိုတာသူတို့ကတိကျတက်ကြနနာသူတို့သူတို့ရစိုက်လုပ်ထားပြီးတာကြီးလေအများကြီးရှိပါတယ
်ဟုတ်ကဲ့ဆက်နေရာပြီးတော့ဆရာဟိုဆက်ပေါ့နော်ဆက်ကြတော့ဒီအသေးစားရေအားလျက်စစ်လေးအတွက်ကိုဘလို့ဆက်မျိုးတွေတန်ကြီးဘလောက်နဲ့လူရောတက်နိုင်ပါမလားဆရာအဲ့ဒါလေးနည်းနည်းပြောပြပေးပါအ
ဲ့ဒီဆက်ကဘလို့ဆုံးဖြတ်ရမလဲဆိုတော့ဥမာအမြင့်လည်းရှိတယ်နောက်ပြီးတော့ရေရှိရလည်းကောင်းတယ်ဆိုရင်အဲ့ဒီမှာတယ်လန်ဝီတာပိုင်းဆိုတာလေသူကခွက်တရန်ပေါ့နော်ခွက်လူပဲသူကဒီကျက်နဲ့ထိုးတာပေါ့ကျွန်တော်လောပိတာမှာဆောက်ထားတဲ့အဲ့ဒီတာပိုင်းမျိုးပေါ့အဲ့ဒါမျိုး ရွေးတဲ့နဲ့ဒါမဲ့မြို့ဝကျုံးပေါ်ဒေသတွေပါလို့ရေကားတော့ကောင်းတယ်ဒါမဲ့ဒီ head မရှိဘူးတိတ်မရှိဘူးဆိုလို့ရှိရှင်တော့ Kaplan Turbine နဲ့ Francis Turbine နဲ့အဲ့ဒါမျိုးသုံးတဲ့မြန်မာဒေသပေါ်မှာမူတည်ပြီးတော့အဲ့ဒီတာပိုင်းရွေးတာကတော့တွေ့ချက်ပြီးရွေးရမှာအရင်ကလည်းအဲ့ဒီအဲ့ဒါတွေကြွန့်ကျင်တဲ့လူတွေအများကြီးပါတယ
်ဟုတ်ကဲ့ဈေးသိပ်ကြီးတာဆရာအဲ့တာပိုင်းကြီးက
သိပ်ကြီးတော့လည်းမဟုတ်ပါဘူးအကျန်းတင်းပြောရမယ်ဆိုရင်တော့အဲ့ဒီတာပိုင်းကြီးကလေဆိုကြပါစို့အခုနောက်ဆုံးပေါ်တာတွေကတော့ဒီ inline hydro တာပိုင်းဆိုတာအဲ့ဒါကြတော့မီးလက်မပိုက်ကနေပြီးတော့24လမ်းမပိုက်တော့ဒီတုံးလို့ရတယ်အမြင့်ကလည်း4500လောက်ဆိုရနောက် flow ကလည်းတရားနေ30,000ပေါ့နော် gallon per minute လောက်ဆိုရတယ်အဲအဲ့ pelton တို့ဘာလို့ကြတော့ဟိုပိုက်ပူကြီးလို့ရတော့ထောက်ထဲမှာနေလက်မ30ထိတုံးလို့ရတယ်နောက်အမြင့်ပေးရလဲပေး30ကနေပြီးတော့ပေး1000ထိ hectare ရတယ်နောက်ဒီ flow ကလည်းပေါ့နော် 90,000 gallon flow rate ကြီးရတယ်အဲ့ pelton ကြတော့
ဟုတ်ကဲ့ဆရာကိုယ်တိုင်အဲ့လိုကူညီပေးကြတာရှိလားဇီယားလက်ဆင်နဲ့ဆက်သေးလေးတွေလောက်တာတော့ဘာလို့
ကျွန်တော်တို့လက်ထက်တုန်းကကာဆလာထုတ်တဲ့ဒါပိုင်းနှလုံးနောက်နောက်တစ်ခါဒီ EPC ရဒါပိုင်းတစ်လုံးအဲ့ဒါဈေးကြိုက်မှာထိုင်မှုရယ်ကျွန်တော်ကိုယ်တိုင်ထိုင်မှုတာပဲကျွန်တော်ကတော့လျှက်စစ်နဲ့ပတ်သက်တာပေါ့နော်သူတို့ပွဲလို့ရအောင်လုပ်ပေးခဲ့တာရန်ကုန်မှာကိုအဲ့ဒါတွေမင်းဖိတ်ချလုပ်လို့ရတယ်ဟိုနိုင်ငံခြားကနေပြီးတော့မှားရင်ဝင်တော့ဈေးကတော့ရှိတာပေါ့လေကိုယ့်ကိုရန်ကုန်မှာအဲ့လိုဒါပိုင်းတွေပါလေညာတွေအဲ့လိုအချို့လူတွေလုပ်တယ်ကျွန်တော်ပြည်တော်အဲ့ဒီသူကနမ်းဆန်ကသူ့ရွာအတွက်ကိုအဲ့လိုမျိုးတာပိုင်းလေး locally သူကိုလောက်ကြတယ
်အလုတ်ဖြစ်လာဆရာအဲ့နမ်းဆန
်အဲ့ရလောက်ကြည့်ပါလေဒါပေမဲ့သူတို့အကြီးမဟုတ်ဘူးနော်သေးသေးလေးပေါ့အဲ micro hydro လောက်ရှိမှာပေါ့5 to 100 watt kilowatt လောက်အဲအဲ့ကလေးတွေလောက်ထားတာရှိတယ်အခုအဲ့လိုရေအားလျှက်စစ်ကလေးတုံးတာရှိတယ်ရေအားလျှက်စစ်ဆိုတာဘာမှမဟုတ်ဘူးတကယ်ကြတော့ရေစီးအားကိုယူပြီးတော့ထုတ်ပုံးတာပဲရေစီးအားကိုယူပြီးတော့မိထုတ်တယ်ရေစီးအားကိုပြီးတော့ပလော့ဆက်လုပ်တယ်ရေစီးအားကိုပြီးတော့လေပအောင်သူကလုပ်လိုက်တုံးတာပါပဲ
ဥအောင်ခင်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ